အနန္တတကုရှင်ဖရာသခင်ဤမိမ့်မွတ်ချက်များဖရာသခင်ဤအလုံးနှင့်လူဤလက်တွေ့လှုပ်ဆောင်မှုအပိုင်းတည်လူများကြားဖရာသခင်ဤအလုံးတွင်လူသည်ဤအလုံးဤပြုလုပ်ခံရသူဖြစ်ပြီးဖျားသခင်ကိုတတ်သေးခံနိုင်သည့်ဖျားသခင်ဖန်ဆင်းထားသည့်တခုတည်းသောတတဝါဖြစ်သောကြောင့်ထိုအလုံးနှင့်လူသည်ခွဲ၍မရပေလူဤအတ္တဓာနှင့်လူဤလှုပ်ရှားမှုအလုံးသည်ဖျားသခင်နှင့်ခွဲ၍မရပဲဖရာသခင်ဤလက်များကအားလုံးကိုထိမ့်ချုပ်ထားကဖရာသခင်နှင့်ကင်းကွာပြီးမြည်သည့်ပုဂ္ဂိုလ်မျမတီးရှိနိုင်ဟုပင်ပြောနိုင်သည်ယင်းသည်အချက်အလက်အမှန်ဖြစ်၍မြည်သူမျယင်းကိုမငင်းနိုင်ဖရာသခင်လှုပ်ဆောင်သမျှအလုံးစုံသည်လူသားအကျိုးအတွက်ဖြစ်ပြီးစာတန်၏အကျံအစီများကိုဥတည်သည်လူ၏လိုအပ်ချက်အလုံးသည်ဖရာသခင်ထံမှလာပြီးဖရာသခင်သည်လူသား၏အသက်တာအတွက်အရင်အမြင့်ဖြစ်သည်သို့ဖြစ်ရာလူသည်ရိုးရှင်းစွာပင်ဖရာသခင်မှခွဲထွက်နိုင်ခြင်းမရှိပေထို့အပြင်ဖရာသခင်တွင်လည်းလူသားနှင့်ခွဲရန်မြည်သည့်အခါမျရည်ရွယ်ချက်မရှိခဲ့ပေဖရာသခင်လှူဆောင်သောအလုပ်သည်လူသားမျိုးနွယ်အားလုံးအကျိုးအတွက်ဖြစ်ပြီးသူ၏ကြံစည်ချက်များမှာအစဉ်အမြဲကျင်နာမှုရှိသည်လူအတွက်ဖရာသခင်ဤအလုံးနှင့်ဖရာသခင်ဤအကြံအစီရင်းမှာဖရာသခင်ဤအလိုတော်ဖြစ်သည်နှစ်ခုစလုံးတို့သည်လူတို့သိသင့်သောယူပါယုံများဖြစ်သည်ယင်းယူပါယုံများသည်လည်းဖရာသခင်ဤစီမံခန့်ခွဲမှုဖြစ်ပြီးလူသားတို့လုံနိုင်စွမ်းမရှိသောအလုဖြစ်သည်တချိန်တည်းမှာပင်ဖရာသခင်ဤအလုလှုပ်ဆောင်ခြင်းတွင်လူသားအပေါ်ဖရာသခင်ထားရှိသည့်တတ်မှတ်ချက်များကိုလူဤလက်တွေ့လှုပ်ဆောင်မှုဟုခေါ်သည်ယူပါယုံများသည်ဖရာသခင်ကိုတော်တိုင်ဤအလုသို့မဟုတ်လူသားများအပေါ်သူဤအလိုတော်သို့မဟုတ်သူအလုပ်ဤရည်ရွယ်ချက်များနှင့်ထင်ရှားချက်များဖြစ်သည်ဤစီမံခန့်ခွဲမှုသည်ဖရာသခင်ဤအလုပ်ဖြစ်သည်ဖြင့်ယူပါယုံများကိုစီမံခန့်ခွဲမှုဤအစိတ်အပိုင်းဖြစ်သည်ဟုလည်းပြောနိုင်ပြီးထိုယူပါယုံများသည်လူသားအတွက်ရည်ရွယ်သည်ဆိုလိုသည်မှာယင်းအလုပ်သည်ဖရာသခင်ကလူအများကြားတွင်လုပ်တော်အလုပ်ဖြစ်သည်ဤအလုပ်သည်ဖရာသခင်ကိုလူကတိလာသောအထောက်အထားနှင့်လမ်းကြောင်းဖြစ်ပြီးလူအတွက်အရေးအကြီးဆုံးလည်းဖြစ်သည်အကယ်၍လူတို့သည်ဖရာသခင်ဤအလုပ်နှင့်ပတ်သက်သည့်အသိပညာကိုအာယုံဆိုင်မိအစားဖရာသခင်ကိုယုံကြည်မှုနှင့်ပတ်သက်သည့်အယူဝါဒများသို့မဟုတ်လုံးဝအရေးမကြီးသောအသေးစိတ်များကိုသာအာယုံဆိုင်ကြမည်ဆိုပါကသူတို့သည်အကယ်ပင်ဖရာသခင်ကိုသိကြမည်မဟုတ်ဘဲသူမျှသာမကဖရာသခင်၏စိတ်နှလုံးနှင့်လေညီညွတ်ကြမည်မဟုတ်ပေ ဖျားသခင်ဤအလုတ်သည်ဖျားနှင့်ပတ်သက်သောလူဤအသိပညာကိုအလွန်အထောက်အကူပြုပေးပြီးယင်းကိုယူပါယုံများဟုခေါ်သည်ယင်းယူပါယုံများသည်ဖျားသခင်ဤအလုတ်ဖျားသခင်ဤအလိုတော်ဖျားသခင်အလုတ်ဤရည်မှန်းချက်များနှင့်ထင်ရှားချက်များဖြစ်သည်ယင်းတို့အားလုံးသည်လူကိုအကျိုးကျေးဇူးရှိစေသည်လက်တွေ့လှုပ်ဆောင်မှုဆိုသည်မှာလူလှုပ်တင်သောအရာဖျားသခင်နောက်လိုက်သောသတ္တဝါများလှုပ်တင်သောအရာကိုဆိုလိုသည်ယင်းမှာလူဤတာဝန်လဲဖြစ်သည်လူသားလှုပ်တင်သောအရာသည်အစဦးကတည်းကလူသားနားလေခဲ့သောအရာမဟုတ်ဘဲဖျားသခင်ကသူဤအလုတ်အတွင်းလူသားအပေါ်ထားရှိသောသတ်မှတ်ချက်များဖြစ်သည်ယင်းသတ်မှတ်ချက်များသည်တဖြည်းဖြည်းနှဆိုင်လာပြီးဖျားသခင်အလုတ်လှုပ်သည်နှင့်အမျှပို၍မြင့်မားလာခဲ့သည်ဥပမာပြည့်ညတ်တော်ခေတ်တွင်လူသည်ပြည့်ညတ်တော်ကိုလိုက်နာရပြီးခြေဆုတော်ခေတ်တွင်လူသားသည်လဝါကတိုင်ကိုထမ်းခဲ့ရသည်နိုင်ငံတော်ခေတ်တွင်မူကွာခြားသည်လူသားအပေါ်တတ်မှတ်ချက်များသည်ပြည့်ညတ်တော်ခေတ်နှင့်ခြေဆုတော်ခေတ်များအတွင်းငါထက်ပိုမိုမြင့်မားသည်ယူပါယုံများသည်ပိုမိုမြင့်မားလာသည်နှင့်အမျှလူသားအပေါ်တတ်မှတ်ချက်များသည်လည်းပိုမြင့်လာပြီးယခင်ကနှင့်မတူအောင်ရှင်းလင်းလာကပို၍စစ်မှန်လာသည်အလားတူပင်ယူပါယုံများသည်လည်းတိုး၍စစ်မှန်လာသည်ယင်းစစ်မှန်သောယူပါယုံအများအပြားသည်လူသား၏ဖျားသခင်အားနာခံခြင်းကိုအားဖြင့်ပေးယုံသာမကဖျားသခင်နှင့်ပတ်သက်သောသူ၏အသိပညာကိုလည်းပိုမိုအားဖြင့်ပေးသည်ယခင်ခေတ်များနှင့်နိုင်ရှင်မာကနိုင်ငံတော်ခေတ်အတွင်ဖျားသခင်ဤအလုတ်သည်ပို၍လက်တွေ့ကြပြီးလူသားဖြစ်တည်မှုနှင့်သူဤစိတ်တဘောဓာပြောင်းလဲမှုများကိုပုံမိုရည်မှန်းပြီးသူကိုလိုက်လျှောက်သူတို့အားလုံးအတွက်ဖျားသခင်ကိုတော်တိုင်ကိုပုံမိုတတ်သိခံစေနိုင်သည်တနည်းဆိုသောနိုင်ငံတော်ခေတ်တွင်သူအလုတ်လုတ်သည်နှင့်အမျှအတိတ်ကာလမြည်သည့်အချိန်ငါးထက်မဆိုပုံမူပြီးဖျားသခင်သည်သူ့အကြောင်းကိုပြသတော်မူသည်ဆိုလိုသည်မှာလူသားကတည်တင့်သောယူပါယုံများသည်ယခင်ခေတ်များထက်ပုံမူမြင့်မားသည်လူတို့အကြားရှိဖျားသခင်၏အလုတ်သည်ယခင်မရောက်ဖူးသေးသောနေပေကိုဝင်ရောက်ခဲ့သည့်အတွက်နိုင်ငံတော်ခေတ်တွင်လူသားကတည်သောယူပါယုံများသည်စီမံခန့်ခွဲမှုအလုပ်များအားလုံးတွင်အမြင့်ဆုံးဖြစ်သည်ဖျားသခင်၏အလုပ်သည်ယခင်ကမရောက်ဖူးသေးသောနေပေကိုဝင်ရောက်ခဲ့ပြီးလူသားကတိမြင်ရမည်ယူပါယုံများသည်ယူပါယုံများအားလုံးတွင်အမြင့်ဆုံးဖြစ်ပြီးရလတ်ဖြစ်သောလူသား၏လက်တွေ့လှုပ်ဆောင်မှုသည်လဲယခင်ခေတ်များထက်ပိုမိုမြင့်မားသည်အကြောင်းမှာယူပါယုံများနှင့်အတူလူ၏လက်တွေ့လှုပ်ဆောင်မှုများသည်အဆင့်လိုက်ပြောင်းလဲမှုများရှိပြီးယူပါယုံများ၏ပြည့်စုံခြင်းသည်လေလူသတ်မှတ်ချက်ဤပြည့်စုံခြင်းကိုအမှတ်အသားပြုသောကြောင့်ဖြစ်သည် ဖယားသခင်ဤစီမံခန့်ခွဲမှုအလုံးရက်တန့်သွားသည်နှင့်တပြိုင်နက်လူသားဤလက်တွေ့လှုပ်ဆောင်မှုသည်လည်းရက်တန့်သွားသည်ထို့အပြင်ဖယားသခင်ဤအလုံးမရှိပါကလူသည်အတိတ်ကာလများဤအယူဝါဒကိုထိမ့်သိမ်းရန်မှလွဲ၍အခြားရွေးချယ်စရာမရှိဘဲဖြစ်လိမ့်မည်သူဒီမဟုတ်အကယ်ပင်အားကိုးရာမရှိဘဲဖြစ်လိမ့်မည်ယူပါယုံအသည့်များမရှိဘဲလူဤလက်တွေ့လှုပ်ဆောင်မှုအသည့်များရှိမည်မဟုတ်ပြီးပြည့်စုံသောယူပါယုံများမရှိဘဲလူဤစုံလင်သောလက်တွေ့လှုပ်ဆောင်မှုရှိလိမ့်မည်မဟုတ်ပေပုံမူမြင့်မားသောယူပါယုံများမရှိဘဲလူဤပုံမူမြင့်မားသောလက်တွေ့လှုပ်ဆောင်မှုလည်းရှိမည်မဟုတ်ပေလူဤလက်တွေ့လှုပ်ဆောင်မှုသည်ဖရာသခင်ဤခြေလမ်းများနှင့်အတူပြောင်းလဲသည်အလားတူပင်လူဤအသိပညာနှင့်အတွေ့အကြုံသည်လဲဖျားသခင်ဤအလုံးနှင့်အတူပြောင်းလဲသည်လူသည်မြည်မြလှုပ်ဆောင်နိုင်စွမ်းရှိသည်ဖြစ်စေသူသည်ဖျားသခင်နှင့်ခွဲ၍မရနိုင်စေပင်ဖြစ်သည်အကယ်၍ဖျားသခင်သည်အချိန်အခိုက်အတန့်မြအလုတ်လုတ်ခြင်းကိုရက်လိုက်ပါကလူသည်သူဤဒေါသကြောင့်ချက်ချင်းသေဆုံးသွားလိမ့်မည်ယနေ့တွင်လူဤအသိပညာသည်မြည်မြမြင့်သည်ဖြစ်စေသူဤအတွေ့အကြုံများမြည်မြကြီးမားသည်ဖြစ်စေသူသည်ဖရာသခင်ဤအလုတ်နှင့်ခွဲနိုင်ခြင်းမရှိသဖြင့်လူ၌ကြွားဝါစရာဘာမျှမရှိအဘယ်ကြောင့်ဆိုသောလူဤလက်တွေ့လှုပ်ဆောင်မှုနှင့်ထိုလှုပ်ဆောင်မှုမှတဆင့်သူ့အနေဖြင့်ဖရာသခင်ပေါ်သူဤယုံကြည်မှုကိုရှားဖွေရန်တို့မှယူပါယုံများနှင့်ခွဲခြား၍မရသောကြောင့်ဖြစ်သည်ဖျားသခင်အလုတ်ဤဖြစ်စဉ်တိုင်းသည်လူသားသိသင့်သောယူပါယုံများဖြစ်သည်လူအပေါ်ထားသောတင့်တင့်လျှောက်ပတ်သည်ဖျားသခင်ဤသတ်မှတ်ချက်များဆက်လိုက်လာသောယူပါယုံများဖြစ်သည်ယင်းယူပါယုံများကိုအခြေခံအဖြစ်မပါရှိဘဲလူသည်လက်တွေ့လှုပ်ဆောင်မှုကိုအေကံစင်စစ်မတတ်နိုင်တကဲ့သို့လူသည်ဖျားသခင်ကိုမဆုတ်မနစ်လိုက်လျှောက်နိုင်မည်လဲမဟုတ်ပေအကယ်၍လူသည်ဖျားသခင်ကိုမသိပါကသို့မဟုတ်ဖျားသခင်ဤအလိုတော်ကိုနားမလည်ပါကလူသားလှုပ်ဆောင်သမျှအလုံးစုံသည်အချီးနှီးသာဖြစ်ပြီးဖျားသခင်ဤအတီးပြုတ်မှုကိုရနိုင်မည်မဟုတ်ပေလူသားဤစုကျေးဇူးများသည်မိများပင်များပြားသည်ဖြစ်စီသူသည်ဖျားသခင်ဤအလုံးနှင့်ဖျားသခင်ဤလမ်းပြမှုမှခွဲမရနိုင်ဘဲရှိသေးသည်လူဤလှုပ်ဆောင်မှုများသည်မြည်မြကောင်းသည်ဖြစ်စေမြည်မြများပြားသည်ဖြစ်စေယင်းတို့သည်ဖျားသခင်ဤအလုတ်ကိုအစာထိုးနိုင်ခြင်းမရှိသေးပေတို့ဖြစ်ရာမြည်သည့်အခြေအနေအောက်တွင်မြလူဤလက်တွေ့လှုပ်ဆောင်မှုသည်ယူပါယုံများမှခွဲထွက်၍မရနိုင်ပေယူပါယုံအသည့်များကိုလက်မခံသူသည်လက်တွေ့လှုပ်ဆောင်မှုအသည့်များရှိမည်မဟုတ်ပေ ထိုသူတို့၏လက်တွေ့လှုပ်ဆောင်မှုသည်တမာတရားနှင့်ဆက်နွယ်မှုမရှိအဘယ်ကြောင့်ဆိုသောသူတို့သည်အယူဝါဒများကိုလိုက်နာပြီးအသက်မရှင်သောပြည့်ညတ်တော်များကိုသာထိမ့်သိမ့်ထား၍ဖြစ်သည်သူတို့တွင်ယူပါယုံသစ်များလုံးဝမရှိရလက်အဖြစ်သူတို့သည်ခေတ်သစ်တွင်မြည်သည့်အရာကိုမျှလက်တွေ့မလုံဆောင်ကြပေသူတို့သည်ယူပါယုံများပျောက်ဆုံးနေခဲ့ပြီးထိုသို့ဖြစ်သည့်အတွက်သူတို့သည်တန်ရှင်းသောဝိညာဉ်တော်၏အလုတ်ကိုလည်းဆုံးရှုံးကာတမာတရားကိုလည်းဆုံးရှုံးရသည်တမာတရားမရှိသူတို့သည်အတိတ်ပဲမဲ့မှု၏အနှွေများသာဖြစ်သည်သူတို့သည်စာတန်ဤပြယုတ်ဖြစ်ကြသည်တဦးတယောက်သည်မိသောသောပုပ်ကိုမျိုးဖြစ်စေကားမူဖျားသခင်အလုံးဤယူပါယုံများမရှိဘဲမရက်တည်နိုင်တန်ရှင်းသောဝိညာဉ်တော်ဤမျက်မှောက်တော်ကိုဆုံးရှုံး၍လည်းမရပေတစုံတယောက်သည်ယူပါယုံဆုံးရှုံးသည်နှင့်တပြိုင်နက်သေးတွင်သူတို့သည်မရဏနိုင်ငံသို့တက်ဆင်းရပြီးအမှောင်တုတွင်နေထိုင်ကြသည်ယူပါယုံများမရှိသူတို့သည်ဖျားသခင်ကိုမိုက်မဲစွာလိုက်လျှောက်သူတို့ဖြစ်သည်တန်ရှင်းသောဝိညာဉ်တော်၏အလုတ်ကင်းမဲ့သူများဖြစ်ကြပြီးသူတို့သည်ငရဲတွင်နေထိုင်ကြသည်ထိုသူသောလူများသည်တမာတရားကိုမိအောင်မလိုက်လျှောက်ဘဲဖျားသခင်ဤနာမတော်ကိုဆိုင်းပုတ်တစ်ခုကဲ့သို့သာချိတ်ဆွဲသူများဖြစ်သည်တန်ရှင်းသောဝိညာဉ်တော်ဤအလုတ်ကိုမသိသူလူဇာတိခံယူသောဖျားသခင်ကိုမသိသူဖျားသခင်စီမံခန့်ခွဲမှုတစ်ခုလုံးတွင်အလုတ်အဆင့်၃ဆင့်ကိုမသိသူထိုသူတို့သည်ယူပါယုံများကိုမသိကြထို့ကြောင့်တမာတရားမရှိကြပေတမာတရားကိုမပိုင်ဆိုင်သူတို့သည်မကောင်းမှုလုပ်သူများမဟုတ်လောတမာတရားကိုလက်တွေ့လှုပ်ဆောင်လိုသူဖျားသခင်အားသိရှိနားလည်ခြင်းကိုရှားဖွေလိုသူနှင့်ဖျားသခင်နှင့်အမှန်တကယ်ပူးပေါင်းလိုသူတို့အတွက်ယူပါယုံများသည်အခြေခံအုတ်မြစ်ဖြစ်ကြသည်သူတို့ကိုဖျားသခင်ကလက်ခံသည်အဘယ်ကြောင့်ဆိုသောသူတို့သည်ဖျားသခင်နှင့်ပူးပေါင်းသောကြောင့်ဖြစ်သည်ယင်ပူးပေါင်းဆောင်ရွက်မှုမှာလူတို့လက်တွေ့လှုပ်ဆောင်သင့်သောအရာဖြစ်ပေသည်ယူပါယုံများတွင်လက်တွေ့လှုပ်ဆောင်ရမည်လမ်းကြောင်းများများစွာပါဝင်သည်လူသားတောင်းဆိုသောလက်တွေ့ကြသည်တောင်းဆိုချက်များသည်လူသားသိသင့်သောဖျားသခင်၏အလုတ်ဖြစ်ရာယင်းတို့သည်ယူပါယုံများအတွင်းတွင်ပါဝင်သည်ယခင်ကနေရာအမျိုးမျိုးတွင်ပြုလုပ်သောအထူးစုဝေးခြင်းများသို့မဟုတ်ကြီးမားသောစုဝေးခြင်းများအတွင်လက်တွေ့လှုပ်ဆောင်မှုလမ်းကြောင်း၏ရှုထောင့်တစ်ခုဒီကိုသာပြောခဲ့သည်ထိုလက်တွေ့လှုပ်ဆောင်မှုမှာဂျေဇုတော်ခေတ်အတွင်လက်တွေ့လှုပ်ဆောင်ခဲ့တဲ့သောအရာဖြစ်ပြီးဂျေဇုတော်ခေတ်၏ယူပါယုံမှာယေရှုလဝါကတိုင်တွင်အသေးခံခြင်းယူပါယုံသာဖြစ်ပြီးပိုမိုကြီးမားသောယူပါယုံမရှိသဖြင့်ဖျားသခင်အားတိနားလည်မှုနှင့်ပတ်သက်ဆက်နွယ်မှုအနည်းငယ်မျှသာရှိခဲ့သည်လဝါကတိုင်တွင် အသေးခံခြင်းအပြင်လူသားမျိုးနွယ်ကိုကဲနှုတ်သည့်အလုတ်ထပ်ပူပြီးလူအနေဖြင့်သိရှိရန်မလိုပါထို့ကြောင့်ယေရှုတော်ခေတ်တွင်လည်းလူကသိရမည်အခြားယူပါယုံများမရှိခဲ့ပါဤနီးလန်းဖြင့်လူသည်ဖျားကိုတမန်ငါရှံငါသာသိပြီးယေရှု၏ချစ်ခြင်းနှင့်ဂယုနာမလွဲ၍သူ့အတွက်မှာလက်တွေ့လှူဆောင်စရာမှာအခြားရိုးရှင်ပြီးနှုံချသည့်အရာများအနည်းငယ်သာရှိသည်ထိုအရာများသည်ယနေ့အရာများနှင့်တခြားစီပင်ဖြစ်သည်ယခင်ကမည်သည့်အရာကစုဝေးခြင်းကိုဖြစ်ပေါ်စေသည်ဖြစ်စေလူသည်ဖျားသခင်အလုတ်ဤလက်တွေ့ကြသောအသိပညာကိုမပြောဆိုနိုင်ပေအဘယ်အရာကလူသားဝေရောက်နိုင်သည့်လက်တွေ့လှူဆောင်ရန်အသင့်တော်ဆုံးလမ်းကြောင်းဖြစ်သည်ကိုရှင်းလင်းစွာပြောပြနိုင်ရန်သာ၍ပင်ဝေးနေသေးသည်သူသည်စိတ်ရှည်ခြင်းနှင့်သီးခံခြင်းအခြေခံတွင်ရိုးရှင်းသည့်အသေးစိတ်အချက်အနည်းငယ်ကိုဖြည့်စွက်မျှယုံသာဖြစ်သည်သူ၏လက်တွေ့လှူဆောင်မှုအနှစ်သာရတွင်အမှန်ပင်ပြောင်းလဲမှုမရှိပါအကြောင်းမှာတူညီသည့်ခေတ်အတွင်းဖျားသခင်ကမြည်သည့်အလုတ်သစ်ကိုမျှမလုပ်ဘဲလူအပေါ်သူထားရှိသည့်သတ်မှတ်ချက်များမှာစိတ်ရှည်ခြင်းနှင့်သီးခံခြင်းသို့မဟုတ်လဝါကတိုင်ကိုထမ်းခြင်းတို့သာဖြစ်သောကြောင့်ဖြစ်သည်ထိုကဲ့သို့သောလက်တွေ့လှူဆောင်ခြင်းများမှလွဲ၍ယေရှုလဝါကတိုင်တွင်အသေးခံခြင်းထက်ပိုမြင့်မားသည့်ယူပါယုံများမရှိတော့ပါယခင်ကဖျားသခင်သည်များလာစွာသောအလုတ်ကိုမလုတ်ဆောင်ခဲ့ဘဲလူထံမှအကန့်အသတ်ဖြင့်သာတောင်းဆိုမှုများပြုခဲ့သဖြင့်အခြားယူပါယုံများကိုပြောဆိုခြင်းများမရှိခဲ့ပါဤနီလန်းအဖြစ်လူကအဘယ်အရာပင်လုတ်ခဲ့သည်ဖြစ်စေသူသည်လူအနေဖြင့်လက်တွေ့လုတ်ဆောင်ရန်ရိုးရှင်းပြီးပေါ်တန်သောအရာအနည်းငယ်ဖြစ်သည့်ဤနောင်ဖွဲ့မှုများကိုမချိုးဖြတ်နိုင်ပေ။ယနေ့တွင်အခြားယူပါယုံများကိုငါပြောသည်။အဘယ်ကြောင့်ဆိုသောယနေ့တွင်တာ၍များသောအလုတ်ကိုလှူဆောင်ခဲ့ပြီးယင်းအလုတ်သည်ပြည့်ညတ်တော်ခေတ်နှင့်ယေရှုတော်ခေတ်ထက်အစာပေါင်းများစွာပိုများသည်လူသားများ၏လိုအပ်ချက်များကလည်းပြီးခဲ့သည့်ခေတ်များထက်အစာပေါင်းများစွာမြင့်မားသည်အကယ်၍လူအနေဖြင့်ထိုသို့သောအလုတ်ကိုအပြည့်အဝမသိနိုင်မှာကထင်ရှားကြီးမြတ်သည်များကိုပိုင်ဆိုင်မည်မဟုတ်ပါလူသည်အသက်တာတစ်ခုလုံးဆက်ကပ်ပြီးမကြိုးစားပါကထို့သို့သောအလုတ်ကိုအပြည့်အဝသိရန်ခက်ခဲလိမ့်မည်ဟုပြောနိုင်သည်သိမ့်ပိုက်ချင်းအလုတ်တွင်လက်တွေ့လှူဆောင်ခြင်းလမ်းကြောင်းကိုသာပြောဆိုခြင်းကလူသားအားသိမ့်ပိုက်ချင်းကိုမဖြစ်နိုင်အောင်ပြုလိမ့်မည်ယူပါယုံများကိုပြောဆိုယုံမျှတာဖြစ်ပြီးလူသား၏လိုအပ်ချက်အနည်းငယ်မျှမပါရှိပါကလည်းလူသားအားသိမ့်ပိုက်ခြင်းကိုမဖြစ်နိုင်စေပါလက်တွေ့လှူဆောင်သည့်လမ်းကြောင်းမှလွဲ၍ဘာကိုမျှပြောဆိုခြင်းမရှိပါကလူ၏ပြော့ကွက်ကိုတိုက်ခိုက်ရန်သို့မဟုတ်လူ၏အယူအဆများကိုလွင့်ပြောက်စေရန်ဖြစ်နိုင်လိမ့်မည်မဟုတ်လူသားကို အပြည့်အဝသိမ့်ပိုက်ရန်လဲဖြစ်နိုင်လိမ့်မည်မဟုတ်ပေ။ယူပါယုံများသည်လူသားကိုသိမ့်ပိုက်ရန်အတွက်အဓိကကရိယာဖြစ်သည်။သို့တော်လဲယူပါယုံများကလွဲ၍အခြားသောလမ်းကြောင်းမရှိလျင်လူသားများဝင်ရောက်မည်နီးလမ်းများရှိရန်မဆိုထားနှင့်လိုက်လျှောက်ရန်လမ်းကြောင်းပင်ရှိလိမ့်မည်မဟုတ်။ဤကားအစမှအဆုံးထိတိုင်းဖျားသခင်အလုတ်ဤနေရာမှဖြစ်နေသည်။ယူပါယုံများတဲတွင်လက်တွေ့လှူဆောင်နိုင်သည်များပါဝင်ပြီးလက်တွေ့လှူဆောင်မှုအပြင်ယူပါယုံများလည်းရှိသည်။လူအသက်တာနှင့်သူ၏စိတ်သဘောထားတည်းရှိပြောင်းလဲမှုပမာဏသည်ယူပါယုံများတည်းရှိပြောင်းလဲမှုများနှင့်ဒွန်တွဲနေသည်လူသည်သူ၏ကိုယ်ပိုင်အားထုတ်မှုကိုသာအားကိုနေခဲ့မည်ဆိုလျင်ကြီးမားသည့်ပမာဏရှိသောပြောင်းလဲမှုကိုစွမ်းဆောင်ရရှိရန်သူ့အတွက်ဖြစ်နိုင်လိမ့်မည်မဟုတ်ပေယူပါယုံများကဖျားသခင်ကိုယ်တိုင်၏အလုံးနှင့်ဖျားသခင်၏စီမံခန့်ခွဲမှုကိုပြောပြသည်လက်တွေ့လှူဆောင်မှုသည်လူ၏လက်တွေ့လှူဆောင်ခြင်းလမ်းကြောင်းနှင့်လူ၏ဖြစ်တည်မှုပုံစံကိုရည်ညွှန်းသည်ဖျားသခင်၏စီမံခန့်ခွဲမှုအလုံးအတွင်းတွင်ယူပါယုံများနှင့်လက်တွေ့လှူဆောင်မှု၏ဆက်နွယ်မှုမှာဖျားသခင်နှင့်လူတို့အကြားရှိဆက်နွယ်မှုဖြစ်သည်ယူပါယုံများကိုဖယ်ရှားခဲ့မည်သို့မဟုတ်လက်တွေ့လှူဆောင်မှုကိုမပြောဘဲယူပါယုံများကိုသာပြောခဲ့မည်ဆိုလျင်သို့မဟုတ်ယူပါယုံများသာရှိခဲ့ပြီးလူ၏လက်တွေ့လှူဆောင်မှုများကိုချေဖြတ်ခဲ့မည်ဆိုလျင်ဖျားသခင်၏အလုတ်သည်လူသားမျိုးနွယ်အတွက်ဖြစ်သည်ဟုပြောရန်မဆိုထားနှင့်ထိုသို့သောအရာများကိုဖျားသခင်၏စီမံခန့်ခွဲမှုအဖြစ်မှတ်ယူ၍ရတော်မည်မဟုတ်ဤနည်းအားဖြင့်လူ၏တာဝန်သည်ဖယ်ရှားခံရမည်သာမကယင်းသည်ဖျားသခင်အလုတ်ဤရည်ရွယ်ချက်ကိုငင်းပယ်ရာကြလိမ့်မည်အကယ်၍အစမှအဆုံးတိုင်းဖျားသခင်ဤအလုတ်မပါဝင်ပဲလူအနေဖြင့်လက်တွေ့လှူဆောင်ရန်သာလူအပ်ခဲ့မည်ဆိုပါကထို့အပြင်လူသည်ဖျားသခင်ဤအလုတ်ကိုသိရန်မလိုအပ်ခဲ့ပါကထိုသို့သောအလုတ်ကိုဖျားသခင်ဤစီမံခန့်ခွဲမှုဟုတာ၍ပင်မခေါ်ဆိုနိုင်ပေလူသည်ဖျားသခင်ကိုမသိရှိခဲ့ဘဲဖျားသခင်ဤအလိုတော်ကိုမသိနားမလဲဘဲမိမိဤလက်တွေ့လှူဆောင်မှုကိုမရေရာသည့်စိတ်ကူးတတ်တတ်ပုံစံဖြင့်အမြင်ကန်းစွာလှူဆောင်ခဲ့မည်ဆိုလျင်သူသည်ဘယ်သောအခါမှပြေဝစွာအရေးချင်းမီသည့်တရဝါတူဖြစ်လာမည်မဟုတ်ပေထို့အတွက်ကြောင့်ဤအရာနှစ်ခုစလုံးတို့သည်မရှိမဖြစ်ဖြစ်သည်ဖျားသခင်ဤအလုတ်တစ်ခုတည်းသာရှိမည်ဆိုလျင်ဆိုလိုသည်မှာယူပါယုံများသာရှိပြီးလူဤပူပေါင်းဆောင်ရွက်မှုသို့မဟုတ်လက်တွေ့လှူဆောင်မှုမရှိပါကထို့သို့သောအရာများကိုဖျားသခင်ဤစီမံခန့်ခွဲမှုဟုမခေါ်ဆိုနိုင်ပါလူဤလက်တွေ့လှူဆောင်မှုနှင့်ဝင်ရောက်မှုသာရှိပါကမိမြမြမသည့်လမ်းကြောင်းကိုလူကဝင်ရောက်ပါစေဤအရာသည်လဲလက်ခံနိုင်ပွေရာဖြစ်လိမ့်မည်မဟုတ်ပါလူဤဝင်ရောက်မှုကိုအလုံးနှင့်ယူပါယုံများနှင့်အညီ တပြေးပြေးပြောင်းလဲရမည်စိတ်ကူးပေါက်သည့်အတိုင်းပြောင်းလဲ၍မရနိုင်ပါလူလက်တွေ့လှုပ်ဆောင်မှု၏ဤရာမှများသည်လွတ်လပ်နေခြင်းနှင့်ထိမ်မနိုင်သိမ့်မရမဟုတ်တော်လဲခြိနှောင်မှုအချို့အတွင်း၌ရှိသည်ထိုသို့သောဤရာမှများသည်အလုတ်ဤယူပါယုံများနှင့်အညီပြောင်းလဲသည်ထို့အတွက်ကြောင့်နောက်ဆုံးတွင်မူဖျားသခင်ဤစီမံခန့်ခွဲမှုသည်ဖျားသခင်ဤအလုတ်နှင့်လူဤလက်တွေ့လှုပ်ဆောင်မှုပင်ဖြစ်တော်သည်လူသားမျိုးနွယ်ကြောင့်သာစီမံခန့်ခွဲမှုအလုတ်ဖြစ်လာခြင်းဖြစ်သည်လူသားဤဖြစ်တည်ခြင်းအားဖြင့်သာထိုအလုတ်ထွက်ပေါ်လာခြင်းဖြစ်သည်ဟုဆိုလိုသည်လူသားမျိုးနွယ်မရှိခင်ကသို့မဟုတ်ကောင်းခင်မြေကြီးနှင့်အရာအားလုံးကိုဖန်ဆင်းခဲ့သည့်အစအဦးတွင်စီမံခန့်ခွဲမှုမရှိခဲ့ပေ။ဖျားသခင်၏အလုတ်အားလုံးတွင်လူအတွက်အကျိုးရှိသည့်လက်တွေ့လှုပ်ဆောင်မှုမရှိပါကတနည်းအားဖြင့်ဖောက်ပြန်ပျက်စီးနေသည့်လူသားမျိုးနွယ်အတွက်တင့်လျော်သည့်သတ်မှတ်ချက်များကိုဖျားသခင်ကမပြုတ်လုခဲ့လျင်ဖျားသခင်လှုပ်ဆောင်သည့်အလုတ်သေးတွင်လူမှလက်တွေ့လှုပ်ဆောင်ရန်တင့်တော်သည့်လမ်းကြောင်းများမရှိခဲ့လျင်ဤအလုတ်ကိုဖျားသခင်ဤစီမံခန့်ခွဲမှုဟုမခေါ်ဆိုနိုင်ပါဖျားသခင်ဤအလုတ်တစ်ခုလုံး၌ဖောက်ပြန်ပျက်စီးနေသည့်လူသားမျိုးနွယ်အားသူတို့ဤလက်တွေ့လှုပ်ဆောင်မှုကိုမိကဲသို့လှုပ်ဆောင်ရမည်ကိုပြောပြခြင်းသာပါဝင်မည်ဆိုပါကဖျားသခင်သည်သူဤကိုယ်ပိုင်လုပ်ငန်းတစ်ခုကိုမျမလှုပ်ဆောင်ခဲ့ပါကသူဤအတိုင်းအဆမရှိသည့်တကိုးနှင့်ဉာဏ်ပညာကိုလည်းစိုးစင်းမြမထုတ်ဖော်မပြသခဲ့ပါကဖျားသခင်ဤလူသားအပေါ်ထားရှိသောသတ်မှတ်ချက်များသည်မြည်မြပင်မြင်မာပါစေဖျားသခင်သည်လူသားများအကြားမြည်မြကြအောင်နေထိုင်ခဲ့ပါစေလူသားအနေဖြင့်ဖျားသခင်ဤစိတ်သဘောထားကိုလုံးဝသိရှိမီမဟုတ်ပေ။ထိုသို့သာဆိုလျင်ထိုသို့သောအလုတ်မျိုးသည်ဖျားသခင်ဤစီမံခန့်ခွဲမှုဟုအခေါ်ခံရရန်ပင်မထိုက်တန်ပါ။ရိုးရှင်းစွာပြောရလျင်ဖျားသခင်ဤစီမံခန့်ခွဲမှုအလုတ်သည်ဖျားသခင်ကလှုပ်သည့်အလုပ်ဖြစ်ပြီးဖျားသခင်ကိုရရှိခဲ့သည့်ထိုသူများကဖျားသခင်ဤလမ်းညွှန်မှုအောက်တွင်လှုပ်ဆောင်သောအလုပ်များအားလုံးပင်ဖြစ်သည်ထိုသို့သောအလုပ်ကိုစီမံခန့်ခွဲမှုအဖြစ်အတိုးချုံနိုင်ပြီးလူသားများအကြားရှိဖျားသခင်ဤအလုပ်ကို၎င်းသူနောက်လိုက်သူများအားလုံးနှင့်ပူးပေါင်းလှုပ်ဆောင်ခြင်းကို၎င်းရည်ညွှန်းသည်ယင်းတို့အားလုံးကိုစုပေါင်းပြီးစီမံခန့်ခွဲမှုဟုခေါ်သည်ဤတွင်ဖျားသခင်အလုတ်ကိုယူပါယုံများဟုခေါ်ပြီးလူဤပူးပေါင်းဆောင်ရွက်မှုကိုလက်တွေ့လှုပ်ဆောင်ခြင်းဟုခေါ်သည်ဖျားသခင်အလုတ်ကမြင်မာလေဆိုလိုသည်မှာယူပါယုံများကမြင်မာလေဖျားသခင်ဤစိတ်သဘောထားကလူသားများအတွက်ပို၍ပေါ်လွင်လေဖြစ်ကထိုစိတ်သဘောထားသည်လူသား၏အယူအဆများနှင့်ပို၍ကွဲလွဲလေလူသား၏လက်တွေ့လှုပ်ဆောင်မှုနှင့်ပူပေါင်းဆောင်ရွက်မှုသည်လည်းပို၍မြင့်မားလေဖြစ်သည်လူသား၏လိုအပ်ချက်များကမြင့်မားလေဖ ရာသခင်အလုတ်ကလူအယူဆများနှင့်ပို၍ကွဲလွဲလီဖြစ်ရကားရလက်အနေနှင့်လူကိုစမ်းသပ်မှုများနှင့်လူကပြည့်မီရန်လူအပ်သည့်စံနှုန်းများကပို၍မြင့်မားလာသည်ဤအလုတ်အဆုံးသက်တွင်ယူပါယုံများအားလုံးပြင်းမြောက်သွားမည်ဖြစ်ပြီးလူသားကလက်တွေ့လှုပ်ဆောင်ရန်လူအပ်သည်များကလည်းပြီးပြည့်စုံခြင်း၏အထွတ်အထိပ်သို့ရောက်ရှိပြီးဖြစ်လိမ့်မည်ထိုအချိန်သည်လူအသီးသည်ကိုသူ့အမျိုးအစားအလိုက်ခွဲခြားမည်အချိန်လည်းဖြစ်သည်အကြောင်းမှာလူသားကတည်တင့်သည်ကိုလူသားအားပြတပြီးဖြစ်မည်ဖြစ်သောကြောင့်ဖြစ်သည်ထို့အတွက်ကြောင့်ယူပါယုံများက၎င်းတို့၏အထုတ်အထိတ်သို့ရောက်ချင်းတွင်အလုတ်သည်လဲရင်းနှင့်အညီအဆုံးသက်သို့ချင်းကပ်လာမည်ဖြစ်ကလူသား၏လက်တွေ့လှုပ်ဆောင်မှုသည်လဲအထုတ်အထိတ်သို့ရောက်ရှိပြီးဖြစ်လိမ့်မည်ဖြစ်သည်လူ၏လက်တွေ့လှုပ်ဆောင်မှုကဖရာသခင်ဤအလုတ်အပေါ်တွင်အခြေခံထားပြီးဖရာသခင်ဤစီမံခန့်ခွဲမှုကလူဤလက်တွေ့လှုပ်ဆောင်မှုနှင့်လူဤပူးပေါင်းဆောင်ရွက်မှုတို့ကြောင့်အပြည့်အဝပေါ်ပြခြင်းကိုခံရသည်လူသည်ဖရာသခင်အလုတ်ဤထင်ရှားသည့်ဥပမာဖြစ်ပြီးဖရာသခင်အလုတ်ဤစီမံခန့်ခွဲမှုအားလုံးဤအပြုခံအရာနှင့်ဖရာသခင်ဤစီမံခန့်ခွဲမှုတစ်ခုလုံးဤထုတ်ကုန်လည်းဖြစ်သည်အကယ်၍ဖရာသခင်သည်လူဤပူပေါင်းဆောင်ရွက်မှုမပါဝင်ပဲတပါးဒီလှုပ်ဆောင်ခဲ့ပါကသူ့အလုပ်တစ်ခုလုံးဤအကောင်အထည်ပေါ်လာသည့်အရာအဖြစ်အစီခံမိအရာဘာမျှရှိလိမ့်မည်မဟုတ်ပေဤနီလန်အားဖြင့်ဖရာသခင်ဤစီမံခန့်ခွဲမှုသည်အနည်းငယ်မျှပင်အရေးပါမှုရှိမည်မဟုတ်ပေဖရာသခင်ဤအလုတ်ပြင်ပမှအန်ဂိုက်ဖြစ်မည်အပြုခံအရာဤအလုတ်ကိုဖော်ပြနိုင်ပြီးအလုတ်ဤအတိုင်းအဆမရှိသည့်တကောနှင့်ဉာဏ်ပညာကိုသတိပြနိုင်သည့်အပြုခံအရာကိုရွေးချယ်ခြင်းအားဖြင့်သာဖရာသခင်စီမံခန့်ခွဲမှု၏ရည်မှန်းချက်ကိုစွမ်းဆောင်ရရှိရန်ဖြစ်နိုင်မည်ဖြစ်ပြီးဤအလုတ်အားလုံးကိုအသုံးပြုခြင်းဖြင့်စာတန်ကိုအပြည့်အဝအနိုင်ယူရန်ရည်မှန်းချက်ကိုစွမ်းဆောင်ရရှိနိုင်သည်ထို့ကြောင့်လူသည်ဖရာသခင်စီမံခန့်ခွဲမှုအလုတ်ဤမရှိမဖြစ်သောအစိတ်အပိုင်းဖြစ်ပြီးလူသားတဦးဒီကသာလျှင်ဖရာသခင်ဤစီမံခန့်ခွဲမှုကိုအသီးသီးစီရန်နှင့်ယင်းဤအဆုံးစွန်သောရည်မှန်းချက်ကိုစွမ်းဆောင်ရရှိရန်ပြုလုပ်ပေးနိုင်သည်လူသားကလွဲ၍မည်သည့်တက်ရှိအမျိုးစားကားမှထိုကဲ့သို့သောအခန်းကဏ္ဍကိုတာဝန်မယူနိုင်ပါလူသားသည်စီမံခန့်ခွဲမှုအလုပ်ဤစစ်မှန်သည့်အကောင့်ထဲပေါ်လာသည့်အရာဖြစ်လာဖို့ဆိုလျင်ဖောက်ပြန်ပျက်စီးနေသည့်လူသားမျိုးနွယ်ဤမနာခံမှုအလုံးစုံသည်ပျောက်ပြတ်သွားရမည်ဖြစ်သည်သူအတွက်လူအပ်သည်များမှာလူကိုမတူညီသည့်အချိန်များအတွက်လူကိုတင့်တော်သည့်လက်တွေ့လှုပ်ဆောင်မှုပေးရန်နှင့်ဖရာသခင်ကလူသားများအကြားကန့်ညီသည့်အလုပ်ကိုလှုပ်ဆောင်သွားရန်ဖြစ်သည်ဤနီလန်အားဖြင့်သာစီမံခန့်ခွဲမှုအလုပ်ဤအကောင့်အထည်ပေါ်လာသည့်အရာဖြစ်သောလူတစုသည်သာ နောက်ဆုံးတွင်ရယူခြင်းခံရမည်ဖြစ်သည်လူများအကြားရှိဖျားသခင်၏အလုတ်ကိုဖျားသခင်တပါးသည်လှုပ်သောအလုတ်ဖြင့်သာဖျားသခင်ကိုတိုင်ကသက်သေခံပေး၍မရနိုင်ပါအောင်မြင်မှုရရှိရန်အတွက်ထိုကဲ့သို့သောသက်သေခံချက်ကသူ့အလုတ်အတွက်တင်တော်သည့်အသက်ရှင်နေသောလူသားများကိုလိုအပ်သည်ပထမဦးစွာဖျားသခင်ကထိုသူများအပေါ်လှုပ်ဆောင်ပြီးထိုသူများအားဖြင့်သူ့အလုတ်ကိုဖော်ပြလိမ့်မည်ထိုအတွက်ကြောင့်ဖျားသခင်၏ထိုသို့သောတသက်ခံချက်သည်တရားများအကြားတွင်ပြုခြင်းခံရလိမ့်မည်ဤတွင်ဖျားသခင်ကသူ့အလုတ်၏ရည်မှန်းချက်ကိုရရှိအောင်မြင်ပြီးဖြစ်ပေလိမ့်မည်ဖျားသခင်သည်တရဝါများအကြားတွင်သူကိုယ်တိုင်ဓာတ်ရိုက်သတိခံ၍မရသောကြောင့်သူသည်စာတန်ကိုအောင်းနိုင်ရန်အတွက်တပါးသည်မလုဆောင်ပေသူသာထိုသို့လုဆောင်ရမည်ဆိုလျင်လူသားကိုအကျွင်းမဲ့လက်ခံယုံကြည်လာစေရန်ဖြစ်နိုင်မည်မဟုတ်ပေထို့ကြောင့်လူကိုသိမ့်ပိုက်ရန်အတွက်ဖျားသခင်ကလူအပေါ်လှုပ်ဆောင်ရမည်ဖြစ်ပြီးသို့မှသာလျှင်သူသည်ရဝါများအားလုံးအကြားတွင်တသက်ခံမှုကိုရရှိနိုင်မည်ဖြစ်သည်ဖျားသခင်တပါးတိကသာလှုပ်ဆောင်ရမည်ဆိုလျှင်လူ၏ပူပေါင်းလှုပ်ဆောင်မှုရှိတော့မည်မဟုတ်ပေသို့မဟုတ်လူကသာပူပေါင်းလှုပ်ဆောင်ရန်မလိုအပ်ပါကလူအနေဖြင့်ဖျားသခင်ဤစိတ်သဘောထားကိုဘယ်သောအခါမျှသိနိုင်မည်မဟုတ်ဘဲဖျားသခင်ဤအလိုတော်ကိုလည်းထာဝစဉ်တတိပြုမိလိမ့်မည်မဟုတ်ပေဤနိလန်းနှင့်ဆိုလျင်ယင်းကိုဖျားသခင်အလုတ်ဤစီမံခန့်ခွဲမှုဟုခေါ်ဆို၍မရနိုင်ပါလူကပင်သူကိုယ်တိုင်ယုံကံရရှားဖွေရပြီးကြိုးစားလုပ်ကံရပါတော်လဲဖျားသခင်၏အလုတ်ကိုနားမလဲခဲ့ပါကလူအနေဖြင့်နောက်ပြောင်ကြီးစဲနေတကဲ့သို့ဖြစ်ချေမည်တန်ရှင်းသောဝိညာဉ်တော်ဤအလုတ်မပါဝင်ပါကလူကလှုပ်ဆောင်နေသည်မှာစာတန်၏အလုတ်ပင်ဖြစ်ပြီးလူသည်ပုံကံသူဖြစ်ခါမကောင်းမှုကိုလှုပ်ဆောင်သူတဦးဖြစ်သည်ဖောက်ပြန်ပျက်စီးနေသည်လူသားမျိုးနွယ်၏လှုပ်ဆောင်မှုအားလုံးတွင်စာတန်ကထုတ်ဖော်ပြသခြင်းခံရသည်ထိုအထဲတွင်ဘုရားသခင်နှင့်တဟဇာတဖြစ်သောအရာတခုမျှမရှိဘဲအားလုံးကစာတန်ဤတယုတ်တကံပင်ဖြစ်သည်ယူပါယုံများနှင့်လက်တွေ့လှုပ်ဆောင်မှုမပါသည့်မိသည့်အရာကိုမျှမပြောခဲ့ပေယူပါယုံများဤအခြေခံပေါ်တွင်လူကလက်တွေ့လှုပ်ဆောင်မှုကိုရှာတွေ့သည်နာခံခြင်းလမ်းကြောင်းကိုသူရှာတွေ့သည်ထိုသူအားဖြင့်သူသည်သူ၏အယူအဆများကိုဘေးဖယ်ထားပြီးယခင်ကမပိုင်ဆိုင်ဘူးသည့်ထိုအရာများကိုရရှိစိန်တော်ငါဖြစ်သည်ဖျားသခင်မှလူသားကသူနှင့်ပူးပေါင်းဆောင်ရွက်ရန်သူ၏သတ်မှတ်ချက်များကိုလူသားကအပြည့်အဝနာခံရန်နှင့်ဖျားသခင်ကိုယ်တိုင်လှုပ်ဆောင်သည့်အလုတ်ကိုရှုမြင်ခြင်းကလူသားကတောင်းဆိုရန်အနန္တဂိုရှင်ဖျားသခင်ဤတကိုးကိုကြုံတွေ့ရန်နှင့်ဖျားသခင်ဤစိတ်သဘောထားကိုသိရန်အလိုရှိသည် အချုပ်အားဖြင့်ထိုးအရာများသည်ဖျားသခင်၏စီမံခန့်ခွဲမှုဖြစ်သည်ဖျားသခင်၏လူသားနှင့်ပေါင်းစည်းခြင်းကစီမံခန့်ခွဲမှုအကြီးမြတ်ဆုံးသောစီမံခန့်ခွဲမှုဖြစ်သည်